ကွယ်မှာမဲမတ်မှာမှုဖြစ်အောင်မတော်ဩဇာ၃မှုနဲ့ကရင်ပြည်နယ်ခရိုင်ရွေးကောက်ပွဲကော်မရှင်ကရသက်တကြီးပုံမှန်၁၃၀ကာကြီးနဲ့၁၀၀ယောက်မှာဦးတိုက်လျှောက်ထားတဲ့အမှုကိုစီရင်ဆုံးဖြတ်တာပါဒီအမှုကိုပြီးခဲ့တဲ့အပတ်ကမှတရားရုံးမှာစတင်စစ်ဆေးကြေညာမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မှာတော့ဖန်အန်ထောင်သွင်းတရားရုံးကနေအခုလိုအမိန့်ချမှတ်လိုက်တာဖြစ်တယ် ဆွဲတင်တယ်မိသားစုနဲ့လည်းဆက်သွယ်ခွင့်မရဘူးပြုတ်ခွင့်လည်းမရဘူးရှင်းနေလည်းငှားခွင့်မရဘူးသူကဒါမြန်မြန်အကျဉ်းယုံပြီးချလိုက်တာပေါ့ Act of the Parliament လို့ပြောတာပဲ Parliament ဥပဒေပေါ့နော်အစားဒီစဲဥပဒေဆိုပြီးတော့သတ်ပြင်ဆင်ထားတာဟုတ်ပြင်ဆင်ထားတဲ့ဥပဒေပေါ့ဆိုတော့130ကာကြီးနဲ့ဒီနေ့ပဲမင်းချလိုက်
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဟာပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကအာဂရိလိုက်စားမှုတွေနဲ့ထောင်ဒဏ်85နှစ်ပြီးခဲ့တဲ့မေလကလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြောင်းအောင်လှုပ်ဆောင်မှုရာသီသက်ကြီးပုံမှန်905ခခွေးနဲ့ထောင်2နှစ်ကြာခံနေရသူဖြစ်ပြီးအခုတခါပြည်ထောင်ချမှတ်ခံရတာနဲ့ပါပေါင်းရင်နှစ်80ထောင်ဒဏ်ကြာခံရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့သူမရှိနေတွေကိုမေးမြန်းလာမှာတော့သူတို့အနေနဲ့အခုလိုထောင်ဒဏ်ချမှတ်တဲ့အပေါ်မှာဘာမှတ်ချက်မှမပေးလို့ကြောင်းနဲ့သူတို့အနေနဲ့မိသားစုနဲ့ဆက်လက်တိုင်ပင်မှုတာရှိတယ်လို့ဆိုပါရယ်လက်ရှိမှာတော့ရှေ့နေတွေအပါအဝင်မိသားစုဝင်တွေကိုယ်တိုင်ဒေါ်နန်းခင်ထွေးမြင့်နဲ့တွေ့ဆုံခွင့်မရသေးတာကြောင့်ဒီစီရင်ချက်ချမှတ်တာနဲ့ဒီအမှုနဲ့အခြေအနေအပေါ်ကာယကံရှင်သဘောထားဘလို့ရှိမရှိဆိုတာကိုမသိရသေးဘူးလို့သူမရှေ့နေတွေကပြောပါရယ်လက်တလုံးမှာဒေါ်နန်းခင်ထွေးမြင့်လိုပဲတခြားတိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေကိုလည်းရွေးကောက်ပွဲကော်မရှင်ကနေတရားစွဲထားတာတွေရှိနေပါတယ်မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညွန်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့ကိုလည်းကော်မရှင်ဘက်ကရာဇသက်ကြီးပုံမှန်တွေတက်ကတရားရုံးမှာဥဒေလျှောက်ထားတာကြောင့်အမှုရင်ဆိုင်နေရပါတယ်။အခုပြည်ထောင်ချမှတ်လိုက်တဲ့ပုံမှန်130ကကြီးဟာယာရုရယူထားချိန်မှာမတော်ဩဇာတုံးကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ရည်ရွယ်လှုံ့ဆော်ခဲ့တာတွေအတွက်ချမှတ်တဲ့ပြည်ထောင်ဖြစ်ပါတယ်။ဒီပုံမှန်နဲ့ဆွဆွဲခံရသူဟာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်အမြင့်ဆုံးထောင်ဒဏ်၃နှစ်နဲ့ငွေဒဏ်ချမှတ်ခံရနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ NLD ဗဟိုအလုံးမှုဆောင်ဝန်ကြီးချုပ်ဒေါ်နန်းခွင်ထွေးမြင့်ကိုဖေဖော်ဝါရီ၁ရက်အာဏာသိမ်းတဲ့နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်နေအိမ်အကျယ်ချုပ်ထိန်းသိမ်းထားခဲ့ပါတယ်။သတင်းတစ်ပတ်အကြာဖေဖော်ဝါရီလ၈ရက်နေ့မှာတော့စစ်တပ်ကနောက်ထပ်တစ်ကြိမ်ထပ်မံဖမ်းဆီးပြီးဖမ်းအကျဉ်းထောင်မှာအခုချိန်ထိဖမ်းဆီးထားတာဖြစ်ပါတယ်ခင်ဗျာ။